လွန်ရမစနေကိုနေရရင်ပြန်ပို့နေတဲ့အိန္ဒိယဆွေဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူခွင့်ရေးဒုက္ခစရီပြည်တင်ရှုတ်ချလိုက်ကြပါတယ်လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံ့ပြန်မှုတွေနဲ့အရေးယူခံမဲ့အန္တရာယ်ရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယဆွေအပေါ်စစ်ပြက်မိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးဒုက္ခစရီယန်ဟီလီပါဝင်ကုလသမဂ္ဂဒုက္ခစရီ၅ယောက်ကမနေ့ကပဲပူးတွဲကြေညာရဲ့ထုတ်ပြန်ပြောဆိုလိုက်တာပါတရားဝင်ထောက်ထားမှရှိပဲအိန္ဒိယနိုင်ငံကိုရောက်လာသူတွေအဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားတဲ့ရိုဟင်ဂျာဖောက်ရင်ဖြစ်သူနဲ့ကလေးနှစ်ယောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူခွင့်ဒုက္ခစရီတွေကရှုတ်ချခဲ့ကြတယ်လို့နောက်ထပ်အလားတူပို့ဆောင်လာတယ်မလို့ဖို့လဲတိုက်တွန်းထားပါတယ်အခုနောက်ဆုံးပြန်ပို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ဟာလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအာဏာပိုင်ကတရားခွဲထုတ်ပြီးအတင်းကျပ်နေရပြန်ပို့လာခံခဲ့ရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါအိန္ဒိယအာဏာပိုင်ရဲ့လုပ်ရည်ဟာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲနေရပြန်မပို့ဖို့နိုင်ငံတကာမှာလိုက်နာရတဲ့အစင်လာကိုချုပ်ပေါက်တဲ့လုပ်ရည်ဖြစ်တဲ့အကြောင်းလဲကုလသမဂ္ဂရရှိတွေကပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာရိုဟင်ဂျာတွေကိုအချိန်ကာလအတိအကျမရှိဘဲထိမ့်သိမ်းထားတဲ့ပေါ်စိုးရိမ်ရောင်းလဲပြောဆိုကြပါတယ်။အိန္ဒိယဆွေရောနိုင်ငံတွင်းမှာတရားမဝင်ရောက်နေသူတွေကိုဖမ်းဆီးရေးယူမယ်အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကိုပါဖမ်းဆီးပြီးမြန်မာအာဏာပိုင်တွေထံလွှတ်ပြောင်းပေးနေရပါမြန်မာဆွေရောတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အသိအမှတ်ပြုလက်ခံမထားရင်မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြနိုင်ရင်ပြန်လည်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားရလည်းဖြစ်ပါတယ်